လက်ဗနွန်မြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးတနင်္လာနေ့ကသေဆုံးသွားခဲ့ကြတယ်လို့လက်ဗနွန်ချက်ချင်းဒီအသင်းကပြောပါတယ်။အဒီနီယာဟက်စဘိုလာအားကောင်းတဲ့တိုက်ပွဲအရှေ့ပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာဖြစ်ပါတယ်။အီတိုအမည်ရှိရွာကလူနေတိုက်ခန်းငယ်လေးကိုအစ္စရေးကတိုက်ခိုက်ခဲ့တာပါ။ပြမကအခုချိန်မှမတဲကွဲသေးသလိုအစ္စရေးစစ်တပ်ကလည်းဘာမှမပြောသေးပါဘူးအစ္စရေးမြောက်ပိုင်းစစ်စခန်းတစ်ခုကို Hezbollah တို့က drone နဲ့တိုက်ခိုက်ခဲ့တာကြောင့်အသက်16နှစ်အရွယ်စစ်သား၄ယောက်တိတ်ဆုံးခဲ့ကြပြီး9ယောက်ပြင်းပြင်းထန်ထန်တမ်းရရှိခဲ့ကြပါတယ်အဒီလိုတိုက်ခိုက်ပြီးတဲ့အချိန်မှာအစ္စရေးကတိုက်ခိုက်တာပါ Hezbollah ရဲ့တင်းငွေတွေနေ့ကတိုက်ခိုက်မှုမှာအစ္စရေးနိုင်ငံတဝန်းလူ61ယောက်တန်းရခဲ့ကြပါတယ်အဒီအစ္စရေးစစ်စခန်းကိုတင်းလာနေ့မှာအစ္စရေးဝန်ကြီးချုပ် Benjamin Netanyahu တွားရောက်ခဲ့ပါတယ်ဘေရုတ်ပါဝင်လက်ဗနွန်နေရာတိုင်းမှာရှိတဲ့ Hezbollah တွေကိုအညာတာမဲ့အစ္စရေးကဆက်လက်တိုက်ခိုက်မယ်လို့နာသယာဟုကစစ်ကားမှာပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာကဆဲယုံဝင်းကိုအစ္စရေးကတိုက်ခိုက်ခဲ့လို့လူအနည်းဆုံး၄ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းစစ်ဘက်ဝန်ထမ်းတွေကပြောပါတယ်။